အစ္စရေးနဲ့ဟာမတ်စစ်သွေးကြွတွေကြားအပြစ်ခတ်ရေးစေးသဘောတူညီမှုရဖို့အတွက်အမေရိကန်ကတွန်းအားပေးနေတဲ့တစ်ချိန်ထဲမှာပဲဂါဇာဒေသမှာစေဝါကုသရေးနဲ့အကူအညီတွေပေးနိုင်မှုအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့တခြားအကူအညီပေးအဖွဲ့တွေကအပြင်းအထန်ကြိုးပမ်းနေကြပါတယ်။ဂါဇာမြောက်ပိုင်းတန်းနဲ့ချီတဲ့ပါလက်စတိုင်းတွေအတိတ်ဒုက္ခရောက်တဲ့နေရာတွေမှာလေကြောင်းကနေစေဝါနဲ့စားနပ်ရိက္ခာအကူအညီတွေကိုအမေရိကန်ပြည်ထောင်စုကဂျော်ဒန်လေတပ်နဲ့အတူပေးခဲ့တဲ့ရက်ပိုင်းကချပေးခဲ့ပါတယ်။အမေရိကန်ဒုသမ္မတကမ်လာဟဲရစ်ကတော့ Israel စစ်ဘက်ဆိုင်ရာအစိုးရအဖွဲ့ဝင်တဦးဖြစ်တဲ့ဘန်နီဂန့်စ်နဲ့မနေ့ကအင်ဖြူရာမှာတွေ့ဆုံချိန်မှာ Israel နိုင်ငံလုံခြုံရေးအတွက်အမေရိကန်ပြည်ထောင်စုဘက်ကမရင်းမယိုင်ထောက်ခံသွားမယ်အကြောင်းပြောဆိုထားပါတယ်။ Israel နိုင်ငံရဲ့ခုခံကာကွယ်ပိုင်ခွင့်ကိုအတိမတ်ပြုတဲ့တစ်ချိန်တည်းမှာဂါဇာဒေသကသတင်း6ပတ်ကြာအပြစ်ခတ်ရေးစေးသဘောတူညီချက်ရဖို့အမေရိကန်ဒုသမ္မတကမ်လာဟဲရစ်ကတိုက်တွန်းနေသလိုဟာမတ်စစ်သွေးကြွတွေဘက်ကလည်းဖမ်းထားတဲ့တရားခံတွေလွှတ်ပေးဖို့နဲ့ Israel ဘက်ကတောင်းဆိုချက်တွေကိုလိုက်ရောသဘောတူဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်။